မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်အတွင်းအရှိန်မြင့်လာတဲ့ထိုးစစ်တွေကြောင့်ကလေးလေးဦးသေဆုံးခဲ့ပြီးအခြားကလေးတွေကိုလည်းအင်္ဂါချွေရင်းတဲ့အထိထိခိုက်ဒဏ်ရာရခဲ့တဲ့ပေါ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအင်္ဂါနေ့တုန်းကကြေညာတဲ့သတင်းထုတ်ပြန်ပြီးကန့်ကွက်ရှုံချလိုက်ပါတယ
် particularly outraged about attacks on children
တိုက်ပွဲနဲ့တိုးပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းကလေးတွေပေါ်တိုက်ခိုက်တာတွေကိုအလွန်ကိုပဲမခံမရနိုင်ဖြစ်မိပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျရက UNICEF ရဲ့ကြေညာချက်နဲ့ပတ်သက်ပြီးနယူးယောက်ကုလသမဂ္ဂအစအဦးမှသတင်းတောက်တွေကိုပြောကြားစဉ်အခုလိုပြောဆိုခဲ့တာပါဇန်နဝါရီလ10ရက်နေ့တုန်းကချင်းပြည်နယ်မတူပီမှာအသက်73နှစ်အရွယ်ကလေးငယ်တူသေဆုံးခဲ့ပြီးအခြားကလေးနှစ်ဦးကလွိုက်ကော်မှာလက်နဲ့ကြီးနဲ့ပြစ်ခတ်မှုဒဏ်ကြောင့်ဒဏ်ရာရရှိခဲ့ပါတယ်။ခုနှစ်ရက်နေမှာလည်းအသက်16နှစ်နဲ့18နှစ်အရွယ်ကလေးငယ်နှစ်ဦးတဝယ်မြို့မှာပြစ်ဒဏ်ခံခဲ့ရပြီးဒီဇင်ဇန်နဝါရီလ5ရက်နေ့မှာရှမ်းပြည်နယ်အတွင်းအသက်2နှစ်နဲ့6နှစ်အရွယ်ကလေးနှစ်ဦးလက်နဲ့ကြီးပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်နဲ့စစ်ပွဲတွေတိုးလာတာတွေနဲ့လေကြောင်းကတိုက်ခိုက်တာတွေလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေကိုလည်းကန့်ကွက်ရှုတ်ချတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။